ပြည်ရေးစစ်အမြင်ဆုံးရဖို့ရန်ကုန်မြို့လယ်မှာငင်းချန်းစွာလူလူစုဝေးဆန္ဒဖော်ထုတ်နေခြင်းဖန်ဆီးခံလိုက်ရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်အခုလိုငင်းချန်းစွာဆန္ဒပြသူတွေကိုအရဝတ်တွေဘက်ကအကြမ်းဖက်ဖန်ဆီးခဲ့တဲ့အပေါ်တပ်ဆိုင်ရာကစုံစမ်းဖော်ထုတ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုသလိုတီဇဲဥပဒေနဲ့အညီငင်းချန်းစွာစုဝေးဆန္ ဦးဆောင်သူတွေကပြောပါတယ်အသိစိတ်ကိုမတ်စုမွန်စူးစီးတင်ပြထားပါတယ်
တိုင်းရင်းဒေသကစစ်ပွဲတွေအများဆုံးရပ်ဖို့နဲ့တိုက်ပွဲတွေတွင်ပိတ်မိစစ်ပြေးဒုက္ခသည်တွေအရေးမနေ့စနေညနေပိုင်းတုန်းကရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာငြိမ်းချမ်းစွာလူလူစုဝေဆန္ဒထုတ်ဖော်တဲ့အချိန်မှာရဲလုံလုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးပိတ်ဆို့တားဆီးခဲ့တယ်လို့လူစုခွဲပြောင်းခြင်းရောက်မှရဲဝတ်တွေကအင်အားသုံးပြီးအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်ဦးဆောင်သူတချို့အပါအဝင်ဆန္ဒထုတ်ဖော်သူ၉ဦးဖမ်းဆီးခံလိုက်ရပါတယ်အခုဆိုရင်တော့ဗဟန်းမြို့နယ်ရဲစခန်းကနေပုံမှန်၂၀နဲ့အမှုဖွင့်ထားပြီးအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်သူတို့ကိုမတရားဖမ်းဆီးရတဲ့အပေါ်တံပြန်တရားဆွဲဆိုသွားမှာဖြစ်တယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်
။ပုံမှန်20နဲ့စကန်အခုအမှခံရပါတယ်။ရဲတပ်ဖွဲ့ရဲ့မနေ့ကဖမ်းဆီးရတဲ့ပုံစံကတော့လုံးဝသဘာဝမကျပါဘူး။အကြမ်းဖက်ပါတယ်။အဲ့တော့ main ကလေးတယောက်ကိုကိုင်းတွေပြပြစွာရဲမေတွေကိုယ်တိုင်ကပဲဒါကိုစူးလွန်တာဖြစ်ပါတယ်။အဲ့ဒီအတွက်သက်ဆိုင်ရာအဥပဒေရရဲမေတွေကိုပြန်တရားဆွဲဖို့အစီအစဉ်ရှိပါတယ်။
ကျွန်တော်တို့ဒီနေ့ဟိုဘယ်ရန်ရဲစခန်းနေပြီးတော့ကျွန်တော်တို့ကျွန်တော်တို့ချုပ်တဲ့ဇမန်ထူးချင်ပြင်းနဲ့ကျွန်တော်တို့ဒီနေ့ထွက်လိုက်ပါတယ
်ကျွန်တော်တို့ဒီနေ့ဖြစ်စဉ်ကတော့ငင်းစီဥပဒေနဲ့ကျွန်တော်တို့တရားဆွဲတယ်ဆိုပြီးတော့ဒီဘန်းစခန်းနေပြီးတော့ချုပ်လို့ပေါ့ချုပ်လို့နဲ့ကိုယ်ပိုင်ခံကျွန်တော်တို့မေးရပေါ့အာမခံမဲ့လူရှိလားကျွန်တော်ပြောတယ်အာမခံမဲ့လူကျွန်တော်တို့ကတခြားလူတူတူရောက်ရဲ့အာမခံခြင်းနဲ့ယက်တိနိုင်ယက်တိတဲ့လူမဟုတ်ဘူးကျွန်တော်တို့ဂုံတိတ်ခါရကျွန်တော်တို့ကိုယ်တိုင်ယက်တိနိုင်တယ်အဲ့တော့ကျွန်တော်ကိုယ်ပိုင်အာမခံတဲ့ချုပ်လို့ရတယ်ဆိုထွက်မယ်မဟုတ်ဘူးလို့မထွက်နိုင်ဘူးဆိုတော့ကိုယ်ပိုင်အာမခံပေးတယ်အဲ့တော့ကျွန်တော်တို့ဟိုလွတ်မြောက်လာပေါ့ကျွန်တော်တို့ကတော့15ရက်အတွင်းမှာတရားရုံးကိုတင်နိုင်အောင်ကြိုးစားမယ်တကယ်လို့တရားရုံးကို15ရက်အတွင်းမတင်နိုင်ဘူးဆိုရင်ဒီကျွန်တော်တို့ဆွဲထားတဲ့ကျွန်တော်တို့ဆွဲမဲ့ဆိုတဲ့ပုံမှာကပြက်ပြက်သွားပြီလို့ကိုယ်ကပြောတယ်
ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဒီဘက်ကသွားရောက်တွေ့ဆုံညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ကိုတိုင်သွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်လွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုပြောပြပါတယ
်မလီကညားဆိုတော်တော်လေးလက်စိတ်ထဲမှာမတက်မတာခံစားကြရတယ်ဟိုဟိုပို့လိုက်ဒီပို့လိုက်တတိယနဲ့ချင်းငငယ်ဆက်ဆံတာတွေလည်းကျွန်တော်ရဲဝယ်ကြုံတွေ့ရတယ်ကနောက်ဆုံးကြတော့မှဟိုတောင်ညွတ်ရဲပြန်မှလာပြီးတော့ထားတယ်ပေါ့နော်ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းပုံကတော်တော်ကြီးကိုရုပ်ပြက်ပြင်ပြနိုင်လို့နေကြအဲ့ဒီတော့စိတ်တော့လည်းမတက်မတာဖြစ်တယ်။အဲ့ဒီတော့ကျွန်တော်တို့ဒီနေ့မနေ့တော့တရင်ချက်လက်ဒီစီစဉ်သွားပါလေ။သွားတဲ့ရည်ရွယ်ချက်ကပူပေါင်းပြီးတော့ညှိနှိုင်းပြီးတော့အမှန်တရားကိုရှာဖွေတဲ့ပုံစံနဲ့ကျွန်တော်သွားတာပါ။အမှန်ကရရှိဖို့ပေးချောက်တော့ဆန္ဒထားပါလေ
။ဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတယ်လို့ဒေသစွာဆန္ဒပြနေတဲ့သူတွေကိုအရဝတ်ထေဘက်ကအခုလိုအကြမ်းဖက်ဖမ်းဆီးခဲ့တာကတော့အစိုးရနဲ့ပြည်ထရေးရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ဖြစ်စေကိုတက်ဆိုင်ရာကဥပဒေနဲ့အညီဆောင်ရွက်ပေးဖို့လွတ်တော်ကိုယ်စားလှယ်တွေဘက်ကတိုက်တွန်းခဲ့တယ်လို့ဦးရောင်ကပြောပါတယ်
အခုရဲဝတ်တွေဝင်းမီထိုးထိတဲ့ကိစ္စဗျ။ဟိုဒါကအရင်တော့ပုံရိပ်ဆိုးတွေကိုပြန်မြင်စေတယ်ဗျ။အဲ့တော့ကျွန်တော်မေးတယ်ဒီလူတွေကလူတွေလဲဆိုတော့မဟုတ်တဲ့နယ်ရင်းတွေလို့ပြောတယ်ဗျ။ဒါပေမဲ့အတော်တော်များမယုံကြဘူး။ဘာကြောင့်မယုံကြလဲဆိုတော့တချို့တလေကအရင်တော့ပွဲကြီးမှာလည်းမြင်ဘူးတွေ့ဘူးတဲ့လူတွေဖြစ်နေတယ်။ဆိုလိုချင်တာရဲတပ်ဖွဲ့ရဲ့ပုံရိပ်လည်းကြာစင်းနေတယ်ဗျ။ကျွန်တော်ပြောတာကကျွန်တော်တို့စူးစမ်းပြီးတော့ဝိုင်းဝန်းပြီးတော့ဆောင်ရွက်နေတဲ့အချိန်မှာဒီပုံရိပ်ကောင်းတွေဖြတ်ကြည့်ခြင်းနဲ့အခုမနေ့ကဖြစ်လိုက်တဲ့ကိစ္စဆိုလို့ရှိရင်ရဲတပ်ဖွဲ့ရှိရတာနဲ့ငုတ်တူကြီးရှိရတာနဲ့ရဲတပ်ဖွဲ့ကိုကျော်လူပြီးခုလိုမျိုးဆောင်ရွက်တာကြီးကတော့တော်တော်ကြီးကိုရဲတပ်ဖွဲ့ရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်ဗျ။ဒါတော့ကျွန်တော်နှမျောတယ်ဒါအမှန်တိုင်းပြောတာပါ။အဲတပ်ဆိုင်ရာပုံကူတွေမှာတိကျပြတ်သားချင်းနဲ့ဖြည့်ချင်းဆောင်ရွက်မှုမျိုးတော့လိုအပ်တယ်ဗျ။အဲ့ဒီမှာဒီစနဖော်တို့ကတပ်ဖွဲ့တွေမှမဟုတ်ဗျ။တခြားဖွဲ့တွေလည်းရှိတယ်။ဆိုတော့ဒီဖွဲ့တွေရောအဲ့လိုပဲပါမယ့်ယူသလား။အတူနဲ့ပါတယ်ဘလို့ရေးဆောင်ထားတယ်ဆိုတော့ဒီတော့တာဝန်ရှိသူတွေကပြတ်ပြတ်သားသားနဲ့တင်းတင်းကြပ်ကြပ်ရှင်းလင်းပေးဖို့လိုအပ်ပါတယ်ဒီလိုမရှင်းလင်းပေးဘူးဆိုလို့ရှိရင်ကျွန်တော်အစိုးရအဖွဲ့ရဲ့ပုံရိပ်ကိုထိပါစီမှာဖြစ်ပါတယ်အတိအကျအကြောင်းလို့လည်းကျွန်တော်တို့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားထုတ်ပြန်နိုင်မှုအတွက်ဝန်ဝင်ပြီးတော့ကုညီတောင်းနေဖြစ်ပါတယ်ခင်ဗျ
ာဒီကဲဆိုလူလူကဆန္ဒထုတ်ဖော်မှုအစီအစဉ်ကိုတက်ဆိုင်ရာကိုတရားဝင်အကြောင်းကြားပြီးဆန္ဒပြခဲ့တာဖြစ်လို့အခုလိုမတရားဖမ်းဆီးခဲ့တဲ့အပေါ်ဥပဒေနဲ့အညီစုံစမ်းထုတ်ထုတ်ပေးဖို့နဲ့ဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားကြမယ်လို့လည်းရင်းကျဲစွာလူလူလှုပ်ရှားမှုဦးဆောင်သူတဦးဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ်။
တရားဝင်ပြဥပဒေ တန်းဆောင်ရဲ့ခေတ္တပင်နဲ့လည်းတရားစွဲခံရမှာပဲဆိုတော့လည်းကျွန်တော်ရင်ဆိုင်ရမှာပါရင်ဆိုင်မှာပါရင်ဆိုင်နေသွားလည်းဒါကိုယ့်ဘက်ကလည်းလုံးကြီးအတိုင်းကိုလုဆောင်ခဲ့တယ်ဆိုတဲ့အပိုင်းကိုကျွန်တော်ထုချေသွားကြပါပါဟုတ
်မင်္ဂလာတောင်ညရဲစခန်းမှာထိမ့်သိမ်းခံထားရပြီးတော့အခုဗဟန်းရဲစခန်းကနေအာမခံနဲ့လွတ်မြောက်လာသူကိုဦးကတော့ကိုတင်ထွတ်ပိုင်ကိုစရာလွင်မက်ခင်စန္ဒာမြတ်ကျော်အုပ်စိုးပိုင်ဖိုးစိုးရဲထွတ်လွင်မထထားတွင်နဲ့ကိုပြေဖြိုးနိုင်တို့ဖြစ်ပါတယ်
မဆုမွန်တင်ပြပေးခဲ့တာပါ